ဧပြီလ10ရက်နေ့အော့စပက်ကတ်စ်လို့အမည်ရှိတဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းစာဆောင်မှာမြန်မာနိုင်ငံကနေဥရောပတမကအထိသွေးစွန်းတဘာဝရင်းမြစ်လမ်းကြောင်းဆိုတဲ့သတင်းဆောင်မတစ်စုံဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံရဲ့တစ်တော်တွေဒဇတ်ဒဇတ်ရွာပေါက်ပြောက်ကိုလာနေပြီဖြစ်ပြီးပြီးခဲ့တဲ့2000ခုနှစ်နဲ့2020ပြည့်နှစ်ကြားမှာတစ်တော်ဖုံးဧရိယာပမာဏစတုရန်မိုင်14400ကျော်ဆုံးရှုံးခဲ့ကြောင်းကမ္ဘာတစ်တော်စောင့်ကြည့်ရေးအဖွဲ့ Global Forest Watch ကဆိုပါတယ်။အဲ့ဒီအခြေအဝန်ဟာဆွေဇာလန်နိုင်ငံရဲ့ပမာဏရှိပါတယ်။ဒါအပြင်မြန်မာနိုင်ငံမှာရှိတဲ့တစ်တော်တွေကအမျိုးအစားစုံလင်ပြီးကျွန်းတစ်လူရေရန်မိုးရန်ပိုးမွှားရန်ကိုခနိုင်စွမ်းရှိတဲ့တံပိုးကြီးတစ်မာတွေထွက်ရှိနေကြလဲဖြစ်ပါတယ်။ဒါကြောင့်လဲကျွန်းတစ်မပါရင်ဇင်ခံရွက်လီမခေါ်တတ်ဘူးလို့အဆိုရှိကြောင်းပြပတစ်ထုတ်လုပ်ရေးလုံငတ်ရှင်တူကပြောဆိုခဲ့တာပါ။မြန်မာနိုင်ငံဟာတစ်လုံငန်းကနေနှစ်စဉ်နှစ်တိုင်းအခွန်ငွေအမေရိကန်ဒေါ်လာတန်တရာဝင်ကျင်တဲ့နိုင်ငံရဲ့ဝင်ငွေအဖြစ်ဒေါ်လာတန်300ကျော်ရရှိနေကြောင်းထုတ်လုပ်ရေးလုပ်ငန်းများပွင့်လင်းမြင်သာရေးအဖွဲ့ရဲ့လက်တလောထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါပေမဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးတစ်တော့အပါအဝင်ရေနံနဲ့တဘာဝတန်းကိုစတဲ့အဖို့တန်တဘာဝအရင်မြစ်တွေကစစ်တပ်ရဲ့လက်ထက်ရောက်ရှိသွားခဲ့ပါတယ်။မြန်မာနိုင်ငံရဲ့တစ်လုံငန်းမှာလည်းပွင့်လင်းမြင်သာမှုမရှိဘဲအချင်းပြတ်ချက်ဆမှုတွေကြီးထွားလာနေပြီးတစ်လေလံတွေကိုလည်းအမေရိကန်ဒေါ်လာနဲ့သာလုတ်ကင်နေတာဖြစ်ပါတယ်။အခုအခါယူရိုငွေကိုပါလက်ခံနေကြောင်းတဘာဝပတ်ဝန်းကျင်ဆိုင်ရာစုံစမ်းစစ်ဆေးရေးအေဂျင်စီ EIA ရဲ့တည်တော့ကဏ္ဍအကြီးအကဲကပြောပါတယ် Justice for Myanmar အဖွဲ့ကလည်းစစ်ကောင်စီဟာအာဏာသိမ်းပြီးချိန်ကစလို့တစ်လီလန်တွေအနည်းဆုံး12ချိန်ဝန်းကျင်ကျင်းပခဲ့ကြောင်းမြန်မာကျွန်းတစ်ဟာသွေးစွန်းနေပြီဖြစ်ကြောင်းပြောဆိုပါတယ် EU ဥရောပတမကကလည်း2021ခုနှစ်ဇွန်လမှာမြန်မာနိုင်ငံရဲ့တစ်လုံငန်းကိုပိတ်ဆို့အရေးယူလိုက်ပါတယ်တကယ်တော့သွေးစွန်းတဘာဝရင်းမြစ်တွေကို EU ဈေးကွက်ကနေဖိရှားဖို့ပြီးခဲ့တဲ့နှစ်တွေကတည်းကစတင်ခဲ့တာပါ2019ခုနှစ်တွင် EU ကော်မရှင်နဲ့ဆက်စပ်တဲ့ကျွမ်းကျင်သူအဖွဲ့တစ်ဖွဲ့ကမြန်မာနိုင်ငံရဲ့ပို့ကုန်တွေဟာ2013ခုနှစ် EU ရဲ့သစ်စည်းမျဉ်းနဲ့မကညီချောင်းမူလလာရနိုင်ငံတစ်တော့စည်းမျဉ်းနဲ့အညီခုတ်လဲချောင်းတက်သေးအထောက်အထားပါရှိဖို့တောင်းဆိုလာခဲ့တာလည်းဖြစ်ပါတယ်အဲ့ဒီစည်းမျဉ်းတွေဟာမြန်မာနိုင်ငံမှာမဆောင်ရွက်နိုင်တာတွေဖြစ်ပါတယ်ဒါပေမဲ့မြန်မာတစ်ဟာပုံမှန်ဈေးကွက်ထဲကိုဆက်လက်ဝင်ရောက်နိုင်ခဲ့ပါတယ်။2021ခုနှစ်မှာ EU ကယူရို22သန်းဘူးတင်သွင်းခဲ့ပြီးမြန်မာနိုင်ငံကိုပိတ်ဆို့အရေးယူခဲ့ပြီးတဲ့နောက်မှာယူရိုငွေ7သန်းဘူးတင်သွင်းခဲ့ပါတယ်။အများဆုံးတင်သွင်းသူကအီတလီနိုင်ငံဖြစ်ပြီးသူ့နောက်မှာပြင်သစ်နဲ့ဂရိနိုင်ငံတွေရှိနေပါတယ်။ပြင်သစ်ဟာကျန်းကင်းပါကေဗျားတွေလိုသစ်အချောတွေတင်သွင်းခဲ့ပေမဲ့အသုံးပြုတဲ့သစ်အမျိုးအစားကိုတော့မဖော်ပြပါဘူး။ဒါပေမဲ့ကျွန်းတစ်ဖြစ်မယ်လို့သင်္ကန်းမကင်ဖြစ်ကြပါတယ်မြန်မာနိုင်ငံစစ်ကောင်စီကလည်းအချိုးအမြတ်များများရချင်တဲ့အတွက်ကုန်ကျန်းနဲ့ကုန်ကျောကိုပုံမှန်ရောင်းချခြင်းနေတာလည်းဖြစ်ပါတယ်ဒါအပြင်ဒီလိုကုန်ကျောတွေဟာအနည်းဆုံးတော့ EU ဥရောပတမကရဲ့သစ်စည်းမျဉ်းနဲ့မဆက်ကျင်ကြောင်းလည်းဖော်ပြပါတယ်အဲ့ဒီလိုထုတ်ကုန်တွေကိုပြင်သစ်မှာအလိုတကူတွှေ့ရှိနိုင်ပြီးကုမ္ပဏီ15ခုဝင်ကျင်လောက်ကပုံစံပြောင်းပြီးရောင်းချနေကြတာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးကတည်းကချမှတ်ထားတဲ့ဥရောပသမဂ္ဂကုံတော်ရေးစီမင်းတွေအရေးယူပိတ်ဆို့မှုတွေကိုချိုးဖောက်ပြီးမြန်မာနိုင်ငံကတရားမဝင်သစ်တွေကိုရောင်းဝယ်နေတဲ့နေရာမှာအီတလီနိုင်ငံကအတွင်းကြကြပါဝင်နေတာဖြစ်ပါတယ်။လန်ဒန်ခြေဆိုင် EIA အဖွဲ့ကလည်းကျွန်းသစ်ထုတ်ကုန်တွေတင်သွင်းနေတဲ့အီတလီကုံတွေ29ဦးကိုဖော်ပြခဲ့ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့တဘာဝတရားစာတမ်းနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးတုခောင်ကတော့ EU ဥရောပသမဂ္ဂရဲ့ပြုပြင်ပြောင်းလဲရေးတွေအပေါ်များများဆဆမျှော်လင့်မှထားကြောင်းသတင်းမှာဖော်ပြပါတယ်။ဧပြီလ4ရက်ဧပြီသတင်းမှာတော့မြန်မာနိုင်ငံရဲ့နိုင်ငံခြားငွေကြေးဆိုင်ရာစည်းမျဉ်းသစ်တွေနဲ့ပတ်သက်ပြီးပြည်ပလုပ်ငန်းအဖွဲ့တွေစိုးရိမ်မကင်ဖြစ်နေကြတယ်ဆိုတဲ့သတင်းတစ်ပုဒ်ဖော်ပြခဲ့ပါတယ်။စီးပွားရေးလုပ်ငန်းတွေနဲ့လူပုဂ္ဂိုလ်တဦးချင်းရဲ့မြန်မာနိုင်ငံဘဏ်တွေမှာထားရှိတဲ့နိုင်ငံခြားငွေအလုံးကိုမြန်မာကျပ်ငွေအဖြစ်ပြောင်းလဲဖို့စည်းမျဉ်းသစ်တွေအာဏာသိမ်းစစ်ကောင်စီကတောက်ကြနေကထုတ်ပြန်ခဲ့တဲ့အပေါ်ပြည်သူတွေဆိုရင်ပကင်ဖြစ်နေကြပါတယ်ဒီလိုရဟာမြန်မာနိုင်ငံရဲ့လူနေမှုအဆင့်ကိုပုံမှုနှိမ့်ချသွားစေပြီးပြည်ပစီးပွားရေးလုပ်ငန်းတွေနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုကျဆင့်သွားစေကြောင်းကုန်သွယ်ရေးတင်းမာမှုတွေကိုလည်းပေါ်ပေါက်လာစေနိုင်ကြောင်းအမေရိကန်ဗြိတိန်ပြင်သစ်ဩစတြေးလျကုန်စည်ခြင်းများအသင်းတွေနဲ့အလားတူအဖွဲ့တွေကပြောဆိုကြပါတယ်ဒါအပြင်ပြည်ရင်းမှာနိုင်ငံခြားငွေသုံးစွဲမှုကိုတားဆီးထားတာကြောင့်မြန်မာနိုင်ငံအနေနဲ့ကမ္ဘာစီးပွားရေးဘဏ္ဍာရေးစနစ်တွေနဲ့ကင်းခွာပြတ်တောက်သွားစေမှာဖြစ်ကြောင်းလဲ 经常在投票给吧的。然后没有这帮大勇啊的，西面的对象，边产的生活这里呢，人生也不是这样投票给吧的。这个三年不得比，这些个专门经常嘛批讲的，谁讲是特定啥对个，投票给吧的，怎么样？